ဝိညာဉ်မှုစလင်တွေဖိနှိပ်ခံရဖန်နေရတဲ့ကိစ္စနဲ့ဖန်စီခံနေရတဲ့ Rachel Sandow နဲ့ဦးလွတ်မြောက်ရေးကိစ္စနဲ့ပတ်သက်ပြီးတော့ American သုတမ Mike Pence ကမြန်မာနိုင်ငံတော်တိုင်ပင်ခံတော်ဆန်းစုကြည်ကိုဖိအားပေးပြောဆိုခဲ့တဲ့အတွက် American ထက်လွတ်တော်လူခွင့်ရေးဆိုင်ရာအဖွဲ့ကနေပြီးတော့ချင်းမလိုက်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွင်းကပဲတော့ဆန်းစုကြည်နဲ့စင်ကာပူနိုင်ငံမှာကျင်းပခဲ့တဲ့ ASEAN TT ဆွေးနွေးပွဲမှာသူတမမိုက်ပင်းစ်ကတည်တံ့တွေ့ဆုံတော့အခုလိုမျိုးပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်ထက်လွတ်တော်လူခွင့်ရေးအဖွဲ့ဟာရခိုင်ပြည်နယ်မှာမွတ်စလင်ဝိညာဉ်တွေဖိနှိပ်ခံရတဲ့ကိစ္စကိုအပြစ်တင်ရှုတ်ချကြောင်းအကြင်ကြင်ပြောဆိုနေတာဖြစ်ပြီးရိုက်တာစင်းတော်တို့ဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုချော်ဆိုးတို့ကိုလည်းပြန်လွှတ်ပေးဖို့မြန်မာအစိုးရကိုတိုက်တွန်းထားတယ်လို့ထက်လွတ်တော်မတ်ထွန်တီလစ်ကပြောတဲ့အကြောင်းဝါရှင်တန် DC ခြေစိုက် Roll Call သတင်းစာမှာနိုမလာ16ရက်နေ့ကဖော်ပြထားပါတယ်။ဒါနဲ့လက်ခွင့်နဲ့ပတ်သက်ပြီးတော့အမေရိကန်ပြည်တော်စုကအခိုင်အမာရည်တည်မှုရှိနေတဲ့အကြောင်းနဲ့ရင်းကြတဲ့ဖိနှိပ်ခံရတဲ့ပေါ်ခပ်ပြင်းပြင်းဝေဖန်ခဲ့လို့လဲသူတမမိုက်ပင်းစ်ရဲ့လှုပ်ဆောင်မှုကိုချီးကျူးကြောင်းထက်လွတ်တော်မတ်ခရစ်ကွန်စ်ကပြောဆိုပါတယ်။ရင်းကြတဲ့အတွက်နိုင်ငံသားဖြစ်ခွင့်ရှိစေမယ့်လမ်းကြောင်းဖန်တီးပေးမှုအပါအဝင်မြန်မာနိုင်ငံကတခြားလူနည်းစုတွေရဲ့အခြေအနေတွေကိုတိုးတက်လာရေးဆောင်ရွက်တဲ့ခြေလှမ်းတွေကိုမြန်မာစိုးရကချက်ချင်းလှုပ်ဆောင်တဲ့လို့လဲထက်လွတ်တော်မတ်ဦးကတိုက်တွန်းပြောဆိုပါတယ်။